ရုရှားဆူအာကိုဝေဖန်လို့ရှိတဲ့အတိုက်ခံခေါင်းဆောင်အလက်ဆီနာဗာနီဟာဂျာမနီကနေရုရှားနိုင်ငံမော်စကိုကိုတနင်္လာနေ့ပြန်ရောက်ထင်းမှာပဲအဖမ်းခံခဲ့ရပါတယ်။ဒါဟာပြီးခဲ့တဲ့ဩဂုတ်လသူအစိတ်ခတ်ခံရပြီးချိန်ကစလို့ပထမဆုံးချိန်ဖြစ်တဲ့ရုရှားကိုပြန်လာတာပါ။သူ့ရှေ့နေတဲ့သူလာရောက်တဲ့နာဗာနီဟာရှီမက်ရီဗိုလေးစိတ်ကနိုင်ငံကူးလက်မှတ်စစ်ဆေးတဲ့နေရာမှာအဖမ်းခံခဲ့ရတာဖြစ်ပါတယ်။သူဟာသူ့ကိုချက်မှတ်ထားတဲ့အပြစ်ဒဏ်ကာလမရှိခင်လွှတ်ပေးထားတဲ့ဂရိခံဝင်ချက်ကိုချိုးဖောက်မှုနဲ့ FSIN ဘ ਹੁ အစုအချင်းဦးစီးဌာနတာဝန်ရှိသူတွေကဖမ်းဆီးတာဖြစ်ကြောင်းအာဏာပိုင်တွေကပြောပါတယ်။သူ့လေရင်ဟာမော်စကိုကနူကိုဗိုလေးစိတ်ကိုဆင်းသက်ရမှာဖြစ်ပေမဲ့ဒီလေရင်ဟာမော်စကိုကနောက်လေးစိတ်တစ်ခုဖြစ်တဲ့ထရီမက်ရီဗိုမှာဆင်းသက်ခဲ့တာဖြစ်ပါတယ်။နာဗာနီကိုထောက်ခံသူတွေကဘူနိုကိုဗိုလေးစိတ်မှာသူ့ကိုတွေ့ဖို့စီစဉ်ခဲ့ကြတာဖြစ်ပြီးသူတို့အဲ့ဒီလေးစိတ်မှာရှိမှာဖြစ်ကြောင်း Facebook မှာရေးတင်သူက2000လောက်ရှိပါတယ်။ပြီးခဲ့တဲ့လတုန်းကရုရှားအချင်းဦးစီးဌာနကအမိန့်ထုတ်ပြန်ရမှာတော့နာဗာနီကိုသူ့ရဲ့ဂရိခံဝင်ချက်အတွက်ကျန်းမာပွဲကိုလာရောက်ရမှာဖြစ်ကြောင်းနဲ့တကယ်လို့သူ့အတွက်ချမှတ်ထားတဲ့ပြစ်ဒဏ်ဆိုင်ငံကာလကုံဆုံးချိန်မတိုင်ခင်မလာရောက်ရင်ထောင်ချနိုင်ကြောင်းမှာပါရှိပါတယ်။ January 23ရက်နေ့ကတော့နာဗာနီကသူ့ဟာပိုဗီဒိုလေကြောင်းလိုင်းနဲ့ January 18ရက်နေ့မှာရုရှားကိုပြန်လာမှာဖြစ်ကြောင်း Twitter မှာရေးပါတယ်။ဒါပြင်နိုင်ငံတွင်းကနေသူ့ဟာသူထွက်သွားတာမဟုတ်တဲ့အတွက်ကျန်လာမလားမဲခွန်းထုတ်နေစရာမလိုကြောင်းနဲ့သူကဂျာမနီကအဆင့်ကိုအထူးကုသဆောင်မှာကုသမှုခံယူနေရတာဖြစ်ပါတယ်။သူကအာယုံကျော်ကိုထိခိုက်စေတဲ့ Novi Chok အစိတ်သိမ့်ရတာဖြစ်ကြောင်းဥရောပ၃နိုင်ငံကဓာတ်ခွဲခံတွေကအတည်ပြုပါတယ်။ဒီလိုတွေ့ရှိမှုကြောင့်ရုရှားအရာရှိ6ဦးနဲ့အစိုးရသုတေသနဌာနတစ်ခုကို EU ဥရောပသမဂ္ဂကအရေးယူတန်းခတ်မှုတွေချမှတ်ခဲ့တာပါ။